မြန်မာရွေရနှစ်တိကူအတာတကြံဤကလာရနဲ့အမျှအခုဆိုရင်မြန်မာနိုင်ငံအနှံ့တကြံရဲ့အငွေ့အတွက်ကိုတိတိသားသားတွေ့မြင်နေရပါပြီ။ရန်ကုန်မြို့မှာဆိုရင်လည်းတကြံပွဲဆင်နွှဲဖို့အတွက်ထူးထူးခြားခြားပြင်ဆင်သူတွေလည်းရှိနေကြပါတယ်။ရန်ကုန်တကြံအတွက်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
တံပွဲတော်ဒီကက်လာနဲ့အမျှတနည်းနဲ့တနည်းပြင်ဆင်မှုတွေကမတူကွဲပြားအောင်ထူးထူးခြားခြားပြင်ဆင်မှုတွေရှိနေရပါရန်ကုန်မြို့မှာတံတန်းမန်တက်တွေကိုအရင်နှစ်တွေကထပ်တိုးမြှင့်ခွင့်ပြုထားပြီးဒီနှစ်မှာအရင်နှစ်ကထပ်ပိုစီကားအောင်လုပ်ဖို့အားခဲထားကြတာပါဒီနှစ်မှာတော့အသင်းဖွဲ့ကိုကူစားပြုတဲ့မန်တက်တွေရှိလာသလိုဒီအသင်းဖွဲ့လက်ဖြောပြင်းမှုတွေလည်းပေါ်ထွက်လာဖို့ရှိပါတယ်မြန်မာနိုင်ငံတင်မောသားအသင်းရဲ့ပထမဆုံးတုတ်တဲ့မန်တက်ကတော့စမ်းကြောင်းဘာကရာလမ်းပေါ်မှာရှိနေမှာပါလူငယ်ပြည်ပြည်ဒီနှစ်မှာမန်တက်ထိုးပစ်တာကအလုပ်ကြောင့်လွဲချော်နေရတဲ့တင်မောသားလူငယ်တွေအနေနဲ့ဒီနှစ်တကြံစုံစည်းချိန်လေးမှာအမှတ်တရဖြစ်အောင်လို့ငွေကြေးစိုက်ထုတ်ပြီးအခုလိုမန်တက်လုတ်ကင်ပစ်တာဖြစ်တယ်လို့မန်တက်ကိုဦးစီးလှုပ်ဆောင်နေတဲ့ကိုဇော်မင်းထွန်းကဆိုပါတယ်မန်တက်ဆောက်လုပ်တာမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ကိုဇော်မင်းထွန်းညင်ဖွင့်လာတာကတော့
ခုခက်သေးတာတော့စမ်းကြောင်းကစီပီဟိုဟာနည်းနည်းနည်းတယ်ဒီရက်ခါတော့ကျွန်တော်တို့ဒီမှာရင်းနှီးကလုပ်ခဲ့တဲ့ဟာမှာအဝီစီရင်းတွေတူးခဲ့တယ်။အဲ့ဒီဟာကိုပဲကျွန်တော်တို့ပြန်ဖော်ရမယ်ပြန်တူးရမယ်။ဒီလိုမျိုးလေးလုပ်ငန်းပိုင်းဆိုင်ရာဆက်ဆဲပဲရှိပါတယ်။ဟိုကအားပေးကူညီရတော့ပြေဝကျွန်တော်တို့ကြုံရပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်ကတကြံမန်တက်ခွင့်ပြုခဲ့တာ16ခုပဲရှိခဲ့ပြီးဒီနှစ်မှာတော့မန်တက်တွေကိုတိုးမြှင့်ခွင့်ပြုထားခဲ့ပါတယ်။အခုလိုမန်တက်တွေတိုးမြှင့်ခွင့်ပြုပေးလို့ဒီနှစ်ရန်ကုန်တကြံပုံမိုစီကားလာမယ်လို့မျှော်လင့်နေကြသလိုအရင်နှစ်ကထပ်ပို့ပြီးလုံခြုံရေးတိုးမြှင့်ထားထားသွားဖို့လေစီစဉ်ထားတယ်လို့ရန်ကုန်တိုင်းအစိုးရဘက်ကဆိုထားပါတယ်။အရင်ကတကြံမန်တက်တွေကိုစီးပွားဖြင့်ဆောက်လုပ်ခွင့်ပြုရာကနေ NLD အရသာအစိုးရတက်လာပြီးနောက်ပိုင်းမှာစီးပွားဖြင့်တကြံမန်တက်တွေကိုဆောက်လုပ်ခွင့်ရှော့ချလိုက်တယ်လို့စီးပွားဖြင့်မန်တက်တွေရှော့ချပြီးနောက်ပိုင်းမှာလည်းရန်ကုန်တိုင်းအစိုးရကြီးမှုကွက်ကဲလမ်းလျှောက်တကြံပွဲတော်တွေကိုလည်းစီစဉ်ဆောင်ရွက်လာတာတွေရှိခဲ့ပါတယ်။ဒီနေ့ရန်ကုန်တကြံမှာတော့ခရိုင်နှစ်တွေနဲ့မတူလမ်းလျှောက်တကြံကိုတချိန်ကစီးပွားပြမန်နက်တွေနေရာယူခဲ့တဲ့အင်အားလမ်းပေါ်မှာကျင်းပသွားဖို့ရှိပါတယ်။ကံမောင်မောင်နဲ့ကံမောင်အနီးတို့မှလည်းတကြံအပြင်အစင်တွေကိုလှုပ်ဆောင်သွားဖို့ရှိတယ်လို့လမ်းလျှောက်တကြံစီစဉ်ကျင်းပတဲ့အင်အားလမ်းလျှောက်တကြံကော်မတီဝင်စီကန်ထိန်သိမ်းမှုကိုချမ်းမြသူကဆိုပါတယ်။ဒီနေ့လမ်းလျှောက်တကြံဟာအတော်လေးစီကားလိမ့်မယ်လို့သူကတော့မျှော်လင့်နေပါတယ်
။ရန်ကုန်မြို့မှာလည်းမန်နက်တော်များအပြန်ခွင့်ပြုထားတာပေါ့နော်။အဲ့တော့တော်တော်များများလည်းကြီးမသွားပဲနဲ့ဒီကျွန်တော်တို့တကြံရန်ကုန်မှာပဲနေကြမဲ့လူများရန်ကုန်တကြံမှာပဲနေကြမဲ့လူများတယ်ပေါ့တင်အေးအလန်းပါလေအရန်စီနေမှာဆိုတော့ဒီလိုတကြံကတော့6ကက်ဖို့6ကက်ကက်တော့ရှိပါမို့တော့ဗျာအရန်ပြောပြကောင်းပါပါလေဟုတ
်လမ်းလျှောက်တကြံမှာလုံခြုံရေးပိုင်းအနေနဲ့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့လည်းစီစဉ်ထားတယ်လို့သူကဆိုပါတယ်ဒီနေ့အင်အားလမ်းလျှောက်တကြံမှာပုဂ္ဂလိကလုံခြုံရေးဝန်ထမ်းအင်အားအယောက်400နီးပါးကိုလုံခြုံရေးတာဝန်ယူဖို့အင်စင်ထားတယ်လို့ကိုချမ်းမြသူကဆိုပါတယ်လမ်းလျှောက်တကြံမှာအရက်သေးစာမူးရစ်ရန်ကားမှုတွေမရှိအောင်ထိမ့်သိမ်းသွားဖို့ရှိပြီးအရက်သေးစာမူးရစ်ရန်ကားသူတွေကိုလမ်းလျှောက်တကြံဧရိယာစုံတွေဝင်ခွင့်ပြုမှာမဟုတ်ဘူးလို့သူကဆိုပါတယ်။ရန်ကုန်မြို့အပြင်အခြားမြို့တွေမှာလည်းမြမရိုးရာတကြံပွဲတော်ကျင်းပဖို့ပြင်ဆင်နေကြတာပါ။ရန်ကုန်တကြံကိုလေပတ်ဖို့ပြင်ဆင်နေတဲ့ကိုငင်းချန်းအောင်ကတော့ဒီနေ့တကြံနဲ့ပတ်သက်လို့သူ့ရင်ခုန်တန်းကိုအခုလိုပြောသွားတာပါ။
ကျွန်တော်တို့ဒီအခုလမ်းလျှောက်တကြံတွေရောအခုလိုမျိုးကနေတော့ကော်မရှင်မန်တက်တွေရောအဲ့ဒီတော့ကိုကျွန်တော်တို့ကနေပြီးတော့သွားပြီးတော့ရေကစားဖို့တော့ကိုအခုတည်းကနေပြီးတော့ကျွန်တော်တို့ကြိုတင်ပြီးတော့ရင်ခုန်နေပါတယ်ခင်ဗျ
2018ခုနှစ်မှာမန်းလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံဟာဆိုရင်လေအခုဆိုအခြားတိုင်းဒေသနဲ့ပြည်နယ်တွေမှာပါစတင်ကျင်းပလည်းရှိနေပါတယ်ဒီနေ့တကြံမှာတော့ပြည်ပသိမ်စတဲ့မြို့ကြီးတွေမှာပါပထမဆုံးအကြိမ်လမ်းလျှောက်တကြံပွဲတော်ကိုစီကားတိုက်နိုင်စွာကျင်းပဖို့စီစဉ်ထားပါတယ်ရှင်
မိခပြပြသွားတဲ့တကြံမြင်ကွင်းဖြစ်ပါတယ်ရှင်